လူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာဟာလက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအရရပ်ကိုသိရဖို့ပြည်တွင်းအခြေစိုက်အရက်ဖက်လူအဖွဲ့အစည်းမျိုးစုံနဲ့အင်ကာနေတို့ကရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။သိရတဲ့အချက်လက်တွေကိုသူ့ရဲ့အစီရင်ခံစာမှာထည့်သွင်းရေးသားပြီးလာမယ့်ကုလသမဂ္ဂထွေထွေညီလာခံနဲ့လူခွင့်ရေးကောင်စီအစည်းအဝေးတွေမှာတင်ပြပေးသွားမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးပြောပြပါမယ်ရှင်
။ Mr. Thomas Oyi Quintana ဟာအင်ကာနေကရခိုင်ပြည်နယ်စစ်တွေမျိုးကနေပြန်လာပြီးတဲ့နောက်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အချိန်အတော်ယူပြီးတော့တွေ့ဆုံခဲ့တာပါသူတွေ့ဆုံခဲ့တဲ့ထဲမှာရှေ့နေဂွန်ရဲဝင်တွေလေယာမေတင်းစီခံရတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေသူတွေကျောင်းသားတမကတွေစသည်အားဖြင့်လူ့အခွင့်အရေးနဲ့ဆက်ဆက်ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အဖွဲ့အစည်းအစုံပါတယ်လို့တွေ့ဆုံတဲ့ထဲမှာပါဝင်တဲ့ Equality မြန်မာလူ့အခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ် Mr. Quintana အဓိကသိကျင်တာကတော့မြန်မာနိုင်ငံရဲ့လက်ရှိလူ့အခွင့်အရေးအခြေအနေနောက်ဆုံးအကြိမ်တူလာသွားပြီးမြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုအစီရင်ခံစာရေးသားတင်ပြခဲ့ပြီးတဲ့နောက်ပိုင်းတိုးတက်မှုစိုးရိမ်မှုစတာတွေကိုအဓိကသိကျင်တဲ့သဘောဖြစ်တယ်လို့ဥအောင်မျိုးမင်းက VOA ကိုပြောပါတယ်
။သူကိုယ်တိုင်ကချင်ပြည်နယ်ရဲ့ချင်းပြည်နယ်ရဲ့ရခိုင်ပြည်နယ်ရဲ့သူသွားထားတဲ့အတွက်အဲ့ဒီဒေတာမှာဖြစ်နေတဲ့အကြောင်းအရာတွေသူပို့ဖို့အထူးစိတ်ဝင်စားတယ်လို့ကျွန်တော်တို့သုံးသပ်လို့ရတယ်။ဒီရန်ကုန်မှာစုံတွေ့တဲ့အချက်လက်တွေကိုသူမင်းညက်တဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်တော့အချက်လက်ပေါင်းစုံပေါ့နော်ဥမာရှေ့နေလဲတွေ့တယ်နောက်တစ်ခါကျွန်တော်တို့ဒီလွတ်လပ်စွာစီတန်းလဲလဲဆန္ဒပြမှုနဲ့ပတ်သက်ပြီးအဖမ်းခံရတဲ့တရားစွဲဆိုခံထားတဲ့သူနဲ့လဲတွေ့တယ်ဆိုတော့သူတို့တွေကလက်ရှိလူခွင့်ရင်းနဲ့ပတ်သက်ပြီးဘလို့သုံးသပ်လဲဆိုတဲ့အချက်တွေကိုသူနေအဓိကထားသိကျင်တယ်သူမူတည်ပြီးတော့သူကလာမဲ့အစီရင်ခံစာမှာထည့်ရေးမှာဖြစ်တဲ့အတွက်အချက်လက်တွေရောယူဆချက်တွေရောသူအဓိကထားပြီးမေးမြန်းသွားတာကသူရဲ့အဓိကရည်ရွယ်ချက်လို့ဖြစ်ပါတယ်ဗျာ
ရပ်ဖက်အဖွဲ့အစည်းတွေဘက်ကအဓိကတင်ပြခဲ့တဲ့အထက်မှာလက်ရှိအရေးအကြီးဆုံးလို့ဖြစ်နေတဲ့အသင်းအဖွဲ့ဖွဲ့စည်းခြင်းဆိုင်ရာဥပဒေမူကြမ်းကိစ္စဖြစ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်ဒီဥပဒေမူကြမ်းဟာအသင်းအဖွဲ့တွေပေါ်မှာဖိနှိပ်ပြီးချုပ်ကိုင်မှုစ조사ထားတဲ့ပုံစံမျိုးဖြစ်နေပြီးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ရောနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပါမကိုက်ညီတဲ့အတွက်သူတို့အနေနဲ့လက်မခံနိုင်ဘူးဆိုတာမစ္စတာကင်တာနာကိုပြောပြခဲ့တယ်လို့ဦးအောင်မျိုးမင်းကဆက်ပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေမှာဒါနဲ့ပတ်သက်လို့လလဆာအတင်းပင်ဖွဲ့စည်းခွင့်ရှိတာကိုအခွင့်အရေးတရက်နဲ့ဖော်ပြထားပြီးမြဲဒီဥပဒေကျမ်းမှာတော့ဗဟိုအဖွဲ့ကိုကျွန်တော်တို့ကရှောက်လာတင်ရမယ်သူရဲ့ခွင့်ပြုချက်ရမှာဒါတွေကိုကျွန်တော်လုတ်ပိုင်ဝင်ရှိမယ်နောက်တစ်ခါကျွန်တော်တို့လုတ်ကင်နေတဲ့ချိန်မှာမူလကသူတို့ခွင့်ပြုထားတဲ့အချက်တွေနဲ့မကိုက်ညီဘူးဆိုရင်ဒါကိုပယ်ဖျက်နိုင်ရုံမပြင်းဒါမျိုးလှုပ်ဆောင်မှုကြောင့်ဒီအဖွဲ့မှာပါဝင်တဲ့သူတွေအားလုံးကိုထောင်ဒဏ်3နှစ်ထိချနိုင်တယ်ဆိုတာကတော်တော်ကြီးဆိုးဝါးတဲ့ဟာဖြစ်တဲ့အတွက်ဒီဥပဒေကျမ်းကအစိုးရပြောနေတယ်လို့လူခွင့်ရေးကာကွယ်မြင့်တင်အောင်လှုပ်ဆောင်တာမဟုတ်ဘဲနဲ့လူခွင့်ရေးလှုပ်ရှားတဲ့အတင်းအဖွဲ့တွေကိုဥတီထားပြီးတော့ချုပ်နှောင်မှုလှုပ်ဆောင်နေဆိုတဲ့အကြောင်းကိုကျွန်တော်တို့သူ့ကိုရှင်းပြပါမယ်
။အဲ့ဒီကိစ္စအပြင်ကချင်ပြည်နယ်ဘက်မှာပြစ်ခတ်ရစေးရဖို့ကြိုးစားနေပြီမြဲတင်းမာမှုတွေဆက်ရှိနေပြီးအစိုးရစစ်တပ်အပြောင်းအရွှေ့အသွားလာတွေဆက်ရှိနေတာကြောင့်ဒေသခံပြည်သူတွေလုံခြုံမှုမရှိသေးတာတွေစခန်းတွေမှာခိုးလုံနေထိုင်နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုလည်းမူရင်းဒေသတွေမှာလုံခြုံမှုမရှိသေးပါပဲပြန်ပို့ဖို့ကြိုးစားနေတာတွေစသည်အားဖြင့်တင်ပြခဲ့ကြတယ်လို့လည်းပြောပါတယ်မစ္စတာကင်တန်နာကတော့ဒီအခြေအနေတွေကိုသူ့ရဲ့နောက်ဆုံးအစီရင်ခံစာထဲမှာပြောခဲ့ပြီးမြလဲဆက်ဖြစ်နေသေးတာကြောင့်ဒါဟာအစိုးရရဲ့တာဝန်ပြတ်ကွက်မှုဖြစ်တယ်လို့ပြန်ပြောပါတယ်ဥပဒေမူကြမ်းတွေအများကြီးထွက်လာပြီးအဲ့ဒီအထဲမှာအသင်းအဖွဲ့တွေရဲ့ယက်တိလှုပ်ရှားမှုကိုကာကွယ်ပေးတာမဟုတ်ဘဲချုံနှောင်တာတွေကအရင်ကနဲ့မတူတဲ့ထူးခြားတဲ့အခြေအနေဖြစ်တယ်ဆိုတာကိုမစ္စတာကင်ဒါနာကအတိမတ်ပြုပါတယ်။ဒါကြောင့်လဲဒီအခြေအနေတွေအားလုံးကိုသူ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြသွားမယ်လို့မစ္စတာကင်ဒါနာကပြောတဲ့အကြောင်းဥအောင်မျိုးမင်းကပြောပါတယ်
။အခုလိုမျိုးကျွန်တော်တို့ရဲ့တင်ပြတဲ့သတင်းချက်တွေကျွန်တော်တို့ရဲ့သုံးသပ်ချက်တွေကိုသူ့ရဲ့လာမယ့်အစီရင်ခံစာမှာသူထည့်သွင်းရေးသွင်းပါမယ်။အဲ့ဒီပေါ်မှာအစိုးရအနေနဲ့ဘယ်ဟာတွေကတော့ဆက်လက်ပြီးလှုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အကြောင်းဘယ်ဟာတွေကတော့အရင်ကတည်းကပုံမှုစိုးဝါလာတယ်ဆိုတဲ့အကြောင်းတွေကိုပါဝင်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့ဒီအစီရင်ခံစာကလာမယ့်နိုဝင်ဘာလလောက်မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းတင်ပြမှုရှိမယ်။လာမယ့်2014မတ်လမှာကျင်းပမယ့်လူ့အခွင့်အရေးကောင်စီရဲ့မြန်မာနေ့အစည်းအဝေးမှာလည်းတင်ပြတာရှိပါလိမ့်မယ်
။မစ္စတာကင်နာနာရဲ့အဲ့ဒီအစီရင်ခံစာပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံကိုကုလသမဂ္ဂကလက်ရှိသတ်မှတ်ထားတဲ့အထူးလှုပ်ထုံးလုပ်နည်းရန်လျားထဲမှာပဲဆက်ထားမလား။လူ့အခွင့်အရေးအခြေအနေတိုးတက်ထွန်းကားလာပြီဆိုပြီးလျှော့လိုက်မလားစသည်အားဖြင့်ဆွေးနွေးဆုံးဖြတ်ကြဖို့အတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့မစ္စတာကင်နာနာကပြောခဲ့ပါတယ်ခင်ဗျာ